ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနဲ့တရုတ်စစ်ဝါကမဟာမိတ်ဖွဲ့နေတဲ့ပုံမှာဆိုရင်လေလို့ရှမုအင်အားကြီးနိုင်ငံ20ကြီးတွင်းတီအစည်းအဝေးတင်ပါနေတဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်
I convey the deep concerns of the United States regarding Beijing's increasingly provocative rhetoric and activity.
တရုတ်ပြည်သူသမ္မတနိုင်ငံကရုရှားနဲ့မဟာမိတ်ဖွဲ့နေတဲ့ပုံမှာဆိုရင်လည်းအကြောင်းနိုင်ငံတော်တိုင်ပင်ခံကိုကျွန်တော်ဖြတ်ပြောခဲ့ပါတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးနဲ့၅နိုင်ကြာကြာတွေ့ဆုံမှုအပြီးစနေနေ့ကသတင်းစာရှင်းပွဲမှာဝန်ကြီးဘလင်ကင်ကပြောကြားလိုက်တာပါတရုတ်ဆိုဟာဂျာနဲ့ရက်တည်တယ်လို့မထင်ကြောင်းနဲ့ကုလသမဂ္ဂမှာဆိုရင်လည်းရုရှားကိုထောက်ခံမှုပေးနေပြီးရုရှားရဲ့ဝါဒဖြန့်ချိမှုတွေကိုထပ်ပြီးတော့ဖြန့်ဝင်နေတယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ရုရှားသမ္မတနဲ့ဂျွန်လ23ရက်နေ့ကဆက်တယ်ပြောဆိုရမှာလဲရုရှားနဲ့မိတ်ဖက်ဆက်ဆံရေးတိစောက်ဖို့အတွက်ဆုံးဖြတ်ခဲ့တာကိုဝန်ကြီးဘလင်ကင်ကထောက်ပြခဲ့ပါတယ်။ရုရှားကအထူးဆက်ဆံရေးတဲ့အဖြစ်နဲ့တုံ့လုံးပြောဆိုနေတဲ့ယူကရိန်းပေါ်မှာကျူးကျော်မှုမှာတရုတ်ကရုရှားကိုထောက်ပံ့ကူညီမယ်ဆိုရင်ဒဏ်ခတ်အရေးယူမှုအပေါင်းအဝင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းအမေရိကန်ရရှိရေးကတတိပေးပါတယ်။ဒီချိန်မှာပဲရုရှားတပ်တွေယူကရိန်းတောင်ဘက်ကန်ယွန်းတစ်လျှောက်ကပြန်ရုပ်သိမ်းဖို့မရှိတယ်လို့ယူကရိန်းရဲ့အစီပိုင်းဒေါန်ဘတ်ဒေတာတစ်ခုလုံးမှာရှိတဲ့ယူကရိန်းတပ်တွေကိုချိန်မုံးပြစ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်